ရခိုင်ပြည်နယ်မြောက်ပိုင်းမူဒီရောင်မွန်တော်ဒေသမှာရှိတဲ့မွတ်စလင်တွေပေါ်နှိမ့်ပန်းနှိမ့်ဆက်မှုတွေဟာစနစ်တကျနဲ့ကြဲကြဲပြန့်ပြန့်ဖြစ်နေတယ်ဆိုတော့ OHCHR ကုလသမဂ္ဂလူ့အခွင့်အရေးကော်မရှင်နာမင်းကြီးရုံးရဲ့အစီရင်ခံစာနဲ့ပတ်သက်ပြီးကုလသမဂ္ဂလုံခြုံရေးကောင်စီကိုအစီရင်ခံစာတင်သွင်းဖို့ကုလသမဂ္ဂအတွင်းမှုချုပ်ရုံးအနေနဲ့မျှော်လင့်နေကြောင်းပြောကွင်းရပုဂ္ဂိုလ်ကမနေ့ကပြောကြားလိုက်ပါတယ်အပြည့်စုံကိုတော့မန့်အင်ဂျင်နိုင်ကပြောပြမှာပါခင်ဗျာ
ရခိုင်ပြည်နယ်မြောက်ပိုင်းမှာရိုဟင်ဂျာကလေးတွေအမျိုးသမီးတွေနဲ့အမျိုးသားတွေအပေါ်ထိခိုက်မှုကြီးမားတဲ့ရက်ဆက်ကြမ်းကြုတ်မှုခေါင်းစဉ်နဲ့ရေးသားထားတဲ့ OHCHR အစီရင်ခံစာနဲ့ပတ်သက်ပြီးလုံခြုံရေးကောင်စီမှအဖွဲ့ဝင်နိုင်ငံတကာနိုင်ငံကရိုဟင်ဂျာအရေးကိုဆွေးနွေးတင်ကြောင်းမနေ့ကအလွတ်သဘောတင်ပြရမှာနောက်အဖွဲ့ဝင်တနိုင်ငံကကန့်ကွက်ခဲ့တာဖြစ်ပါတယ်လုံခြုံရေးကောင်စီမှတင်ပြဆွေးနွေးဖို့အဆိုကိုအဖွဲ့ဝင်တနိုင်ငံကကန့်ကွက်ရင်းအဆိုတင်သွင်းဖို့မဖြစ်နိုင်တဲ့အတွက်ကြောင့်ကုလသမဂ္ဂအတွင်းရေးမှူးချုပ်အသစ်အန်တိုနီယိုဂူတာရက်စ်အနေနဲ့ကုလသမဂ္ဂအတွင်းရေးမှူးချုပ်ဆိုင်ရာပြဋ္ဌာန်းချက်69အရနိုင်ငံတကာလုံခြုံရေးနဲ့ငြိမ်းချမ်းရေးကိုထိခိုက်စေနိုင်တယ်လို့ယူဆတဲ့ကိစ္စရပ်ကိုလုံခြုံရေးကောင်စီမှဆွေးနွေးဖို့တင်ပြနိုင်မယ့်အလားအလာရှိမရှိမနေ့ကနယူးယောက်ကုလသမဂ္ဂဌာနချုပ်မှကျင်းပတဲ့ပုံမှန်သတင်းစာရှင်းလင်းပွဲအတွင်သတင်းတော်တဦးကမေးမြန်းခဲ့ရမှာအတွင်းမှုချုပ်ရုံးရဲ့ပြောခွင့်ရပုဂ္ဂိုလ်စတီဖင်ဒူဂျာရစ်ကလုံခြုံရေးကောင်စီအနေနဲ့ဒီအဆိုတင်သွင်းနိုင်လိမ့်မယ်လို့မျှော်လင့်ကြောင်းအခုလိုပြောကြားပါပါတယ်
We would very much hope that
လုံခြုံရေးကောင်စီအနေနဲ့သူတို့အစီအစဉ်မှာတင်ပြဆွေးနွေးဖို့သဘောတူလိမ့်မယ်လို့ကျွန်တော်တို့တိတ်ကိုမျှော်လင့်ထားပါတယ်လုံခြုံရေးကောင်စီဟာမြန်မာနိုင်ငံနဲ့ပတ်သက်လို့အထူးကိုယ်စားလှယ်ထံကအရင်တင်ပြအစီရင်ခံမှုတွေကိုကြားနာခဲ့ရပြီးလည်းဖြစ်ပါတယ်ဒါနဲ့ပတ်သက်လို့လုံခြုံရေးကောင်စီကတောင်းဆိုလာမယ်ဆိုရင်အတွေ့အမှုချုပ်ဘက်ကအစီရင်ခံမှုအသင့်ရှိပါတယ
်အခုလို OHCHR ရဲ့အစီရင်ခံစာပါအချက်လက်အထောက်အထားတွေအရလူသားမျိုးနွယ်အပေါ်ကျူးလွန်တဲ့ရာဇဝတ်မှုမြောက်တဲ့အထိဖြစ်လာနိုင်တယ်လို့လူမျိုးတုံးတပ်ဖြတ်မှုတားဆီးရေးဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်အက်ဒမာဒီယန်ကဖေဖော်ဝါရီလ6ရက်နေ့ကကြေညာချက်ထုတ်ပြန်ခဲ့ပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာဖြစ်နေတဲ့လူခွင့်ရေးချိုးဖောက်မှုတွေမှာမြန်မာအစိုးရအနေနဲ့တာဝန်ရှိကြောင်းနဲ့ဒီလိုချိုးဖောက်မှုတွေကိုအမြန်ဆုံးရပ်တန့်အောင်တားဆီးဖို့လဲသူကမြန်မာအစိုးရကိုတိုက်တွန်းခဲ့ပါတယ်။ဒါနဲ့ပတ်သက်ပြီးသတင်းစာရှင်းလင်းပွဲမှာအတွင်းမှုချုပ်ရဲ့ပြောခွင့်ရပုဂ္ဂိုလ်စတီဖင်ဒူဂျာရစ်ကအခုလိုပြောသွားပါတယ်
။ He said that the existing commission is not a credible
option. ဒီခံစားပါစုစွဲချက်တွေနဲ့ပတ်သက်ပြီးတော့နောက်ထပ်စုံစမ်းစစ်ဆေးမှုတွေလုပ်ဖို့လက်ရှိမြန်မာအစိုးရကဖွင့်ထားတဲ့ရခိုင်စုံစမ်းရေးကော်မရှင်ကိုယုံကြည်လို့မရဘူးလို့သူကပြောပါတယ်။နိုင်ငံတကာစုံစမ်းရေးမှူးတွေပါဝင်တဲ့စစ်ပံပြီးတော့လွတ်လပ်တဲ့ဗက်မလိုက်တဲ့စုံစမ်းစစ်ဆေးရေးအဖွဲ့မျိုးနဲ့ဒီကျူးလွန်မှုတွေကိုစုံစမ်းစစ်ဆေးဖို့မြန်မာအစိုးရကိုသူကတိုက်တွန်းလိုက်ပါတယ်
။အခုလိုပြင်းထန်တဲ့ဆွဆွဲချက်တွေနဲ့ပတ်သက်ပြီးကုလသမဂ္ဂဘက်ကအထောက်အထားတွေခိုင်ခိုင်မာမာပြဖို့မြန်မာအစိုးရဘက်ကလည်းတုံ့ပြန်ပြောကြားခဲ့ပါတယ်။ဒါနဲ့ပတ်သက်ပြီးလူမျိုးတုံးတပ်ဖြတ်မှုတားဆီးရေးဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်အက်ဒမာဒီယန်ယုံကအီးမေးလ်ကတဆင့်တုံ့ပြန်ရေးသားရမှာတော့ OHCHR အပါအဝင်ကုလသမဂ္ဂရဲ့လက်အောက်ခံအဖွဲ့တွေဟာဘင်္ဂလားဒေ့ရှ်နိုင်ငံသွားပြီးစုံစမ်းစစ်ဆေးမှုတွေလုပ်ခဲ့ကြောင်းနဲ့အဲ့ဒီမှာရခဲ့တဲ့အထောက်အထားတွေပေါ်မှာသူတို့အလွန်အားထားကြောင်းတကယ်လို့ OHCHR ကထောက်ပြတဲ့အချက်လက်တွေကမှန်ကန်မဲနောက်ထပ်စုံစမ်းစစ်ဆေးမှုတွေအရာညံပန်းနှိမ့်ဆက်မှုတွေဟာနိုင်ငံတကာဥပဒေအရစနစ်တကျနဲ့ကြဲကြဲပြန့်ပြန့်ဖြစ်နေကြောင်းတွေ့ရှိရမယ်ဆိုရင်ဒါတွေဟာလူသားမျိုးနွယ်အပေါ်ကျူးလွန်တဲ့ရာဇဝတ်မှုမြောက်နိုင်တယ်လို့យေတာထားပါတယ်။ဒါ့အပြင်မစ္စတာဒီယန်ရဲ့ကြေညာချက်ထုတ်ပြန်ရတဲ့အဓိကအရေးကြီးတဲ့ရည်ရွယ်ချက်ကတော့ရခိုင်ပြည်နယ်မြောက်ပိုင်းမှာလူ့ခွင့်ရေးချိုးဖောက်မှုတွေဆက်ပြီးမဖြစ်အောင်တားမြစ်နိုင်ရေးတတိပေးလိုက်တာဖြစ်တယ်လို့ VOA ကိုយေတာပေးပို့တဲ့အီးမေးလ်မှာဖော်ပြထားပါတယ်ရှင်။